ရခိုင်ပြည်နယ်အတွင်းစီးရဲတင်းမာမှုတွေအရှိန်မြင့်နေတဲ့အချိန်မှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA စစ်ဦးစီးချုပ်ဘိုးချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးနှစ်ယောက်ကိုထိုင်းနိုင်ငံချင်းမိုင်လာဝကယုံကထိန်သိမ်းပြီးထိုင်းမြန်မာနယ်စပ်မဲဆိုင်ဘက်ကိုပြန်ပို့လိုက်တဲ့ကြောင်းကြားသိရတယ်လို့ထိုင်းအခြေစိုက်ရခိုင်အမျိုးသားကောင်စီအထွေထွေအတွင်းရေးမှူးကပြောပါတယ်ဒီလို့ရဟာထိုင်းအခြေစိုက်တော်လှန်ရေးအင်အားစုတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လုံခြုံရေးကိုချိန်ချောက်တဲ့လောက်ရဖြစ်လဲသူကရှုမြင်ပါတယ်ဒီလို့ရခိုင်စစ်ဦးစီးချုပ်နဲ့ဆက်နွယ်တဲ့မိသားစုဝင်တွေကိုဖမ်းဆီးနေတဲ့လောက်ရကိုရှုတ်ချပြီးရခိုင်စည်ရဲတင်းမာမှုတွေကိုနိုင်ငံရေးအရာဖြည့်ရှင်ပေးဖို့လဲရခိုင်အမျိုးသားပါတီ ANP ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ရခိုင်အမတ်ကပြောပါတယ်ရခိုင်စစ်ဦးစီးချုပ်ရဲ့မိသားစုကိုဖမ်းဆီးမှုအပေါ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကြားဆက်သွယ်ဆောင်ရွက်ချက်တက်ရောက်မှုတွေအကြောင်းဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်စီးတင်းမာမှုတွေအရှိန်မြင့်နေတဲ့ရခိုင်ပြည်နယ်တွင်းမှာတော့မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်လို့ AA ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့ဆက်နွယ်မှုတွေနဲ့ရောစစ်ဦးစီးချုပ်နဲ့ဆက်နွယ်တဲ့မိသားစုတွေအရက်သားဒေသခံတို့အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေပိုတိုးလာနေချိန်မှာပဲဒီဇင်ဘာလ4ရက်နေ့မှာတော့ AA ရခိုင်တပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူနဲ့မိသားစုထိုင်းနိုင်ငံချင်းမိုင်မြို့မှာအထိမ်းသိမ်းခံလိုက်ရတာပါ AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့သားသမီးနှစ်ဦးထိုင်းနိုင်ငံချင်းမိုင်မြို့ထိုင်းလူဝင်မှုကြီးကြပ်ရေးရုံးမှာဗီဇာလာတိုးတဲ့အချိန်ဖမ်းဆီးထိန်းသိမ်းခံလိုက်ရတာဖြစ်ပြီးထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးဘက်ကိုထိုင်းဆိုရဘက်ကရဟတ်ရင်နဲ့ပို့ဆောင်လိုက်ကြောင်းကြားသိရတယ်လို့ထိုင်းခြေစိုက်ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းမှုဦးထွန်းစောက VOA မြန်မာပိုင်းကိုပြောပါတယ
်အခုတည်င်းအရဆိုရင်တော့ချင်းမိုင်မှာသူတို့ဗီဇာလာတက်တန့်တိုးတယ်ချင်းမိုင်ကထိုင်းလာဟောကရုံးကနေပြီးတော့မှဖမ်းပြီးတော့မှဒီမဲဆိုင်ပေါ့လေနော်ဒီတာချီလေးအဲ့ဒီဒေဇက်ကိုရဟရည်နဲ့ခေါ်သွားတယ်အဲ့လိုမျိုးသိရတာပေါ့လေဒီတင်းအရဆိုလို့ရှိရင်တော့ဒီမဲဆိုင်ကိုခေါ်တာကတော့တစ်ဖက်ကတာချီလေးမြန်မာဘက်ကိုနေပြီးတော့မှခေါ်သွားဖို့ဆိုတော့ဒီရေချက်ပါရီလို့သုံးသပ်ရတာပေါ့နော်ဒီလိုမျိုးလှုပ်ရက်တွေကကြတော့ဒီကျွန်တော်တို့ကစည်ရေးကိုမငိမ့်စေတဲ့အပြင်ပေါ့နော်နောက်ထပ်ပုံမပြင်းထန်တဲ့ဒီမလိုလားတဲ့အကျိုးဆက်တွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့ကျွန်တော်တို့ကတော့အဲ့လိုမြင်မိတယ်ပြီးခဲ့တဲ့လတွေမှာပေါ့လေအဲဒီစင်ကာပူကဒီကျွန်တော်တို့ရခိုင်အမျိုးသားတွေနောက်ပြီးတော့မှဒီဘက်မှာထိုင်းမှာရှိတဲ့မလေးရှားမှာရှိနေတဲ့လူတွေပေါ့နော်အဲ့ဒီတွေမှာရှိတဲ့လူတွေရဲ့စီးရင်တွေကဒီသူတို့ရဲ့ဖန်ဝရန်ထဲမှာထွက်လာတာရှိတယ်လူပေါင်း164ယောက်လား5ယောက်လားလို့ပြောနော်အဲဒါကိုတော့သူတို့လက်တွေ့အကောင့်တွေပေါ်နေဆိုတော့ရရုပ်ပါပဲအဲ့တော့ဒီဘက်မှာရှိနေတဲ့ဒီအွန်လိုင်းရဲ့အဖွဲ့အစည်းတွေအကုန်လုံးကိုရိုက်ခတ်တဲ့လက္ခဏာပါပဲအထူးသဖြင့်ကတော့ဒီ SCA လက်မှတ်မေးထိုးထားတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့လက်ရှိမြေပြင်မှာရှိတွေ့အခိုက်အမှုတွေရှိနေတဲ့အဖွဲ့အစည်းတွေနဲ့ဟိုတော့တိုက်ရိုက်ချင်းချောက်မှုဖြစ်တာပေါ့
စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးတွေအထိမ့်သိမ့်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအေးအေးရခိုင်တပ်မတော်ဘက်ကိုအတီးပြုတ်နိုင်မှုဆက်သွယ်ပေးမယ်အခုချိန်ထိတော့ဆက်သွယ်မရသေးပါဘူးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းဘက်ကတော့သူ့အနေနဲ့ဒီသတင်းကိုမသိရှိရသေးကြောင်း VOA ကိုပြောပါရယ်အခုလိုမျိုးထိုင်းနိုင်ငံချင်းမိုင်မှာအေးအေးစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့သားသမီးနှစ်ဦးကိုဖမ်းဆီးတာအရင်တုန်းကလည်းအေးအေးစီဦးစီးချုပ်ရဲ့ညီမဖြစ်သူရဲ့ခင်မွန်ထိုင်းနိုင်ငံချင်းမိုင်ကပြန်လာတဲ့အချိန်လာကျိုးသူစစ်ဦးစီးချုပ်ရဲ့ညီမဖြစ်သူကိုပါဖမ်းဆီးပြီးအကြမ်းဖက်တိုက်ဖျက်မှုဥပဒေတွေနဲ့ဖမ်းဆီးတရားစွဲဆိုအရေးယူမှုတွေလှုပ်ဆောင်မှုတွေဟာရခိုင်ပြည်နယ်တွင်းမှာစီးပရိပခါတွေကိုပြည်လဲစေမဲ့နီးလန်းနေမဟုတ်ဘူးလို့ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တဦးဖြစ်တဲ့ဦးလာစောကရှုမြင်ပါတယ်တင်းမာနေတဲ့စီရေးကိုတော့နိုင်ငံရေးနီးလန်းနဲ့သာဖြေရှင်းပါလို့လေရခိုင်လူတော်အမတ်တူလည်းဖြစ်တဲ့ဦးလာစောကပြောပါတယ
်သူအမျိုးသားကလက်နက်ကိုင်ဖွဲ့စည်းမှာပါနေလို့တော့နိုင်ငံတော်ကိုဆန့်ကျင်နေလို့သူ့ဘက်ကိုဆန့်ကျင်နေလို့ပြချောင်းသူဇနီးနဲ့ဒီသားစုကိုဖမ်းနေပေါ့နော်ကလေးတွေပေါ်အောင်လုပ်တယ်ဆိုတော့ဘလို့မှဟိုဘယ်အနည်းလမ်းမကြောက်လို့မြင်ပါတယ်ဟောအဲ့လိုဟာမျိုးတစ်ခါမှလည်းကျွန်တော်တို့မကြောက်ဘူးဟောအဲ့တော့စိတ်မဖြစ်တင်ဘူးဖြစ်တယ်နော်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့အတွက်ဆုံးဆွေးနွေးပွဲလုပ်ဖို့တော့အရှင်ယူမဲ့ကာလမျိုးကဒီဖြစ်ရတဲ့ကတော့ဘလို့မှအဖြစ်သဘောမဆောင်ဘူးအမတန်စိတ်ကြက်ဖို့ကောင်းတယ်ဝန်ထမ်းဖို့ကောင်းတယ်ပေါ့နော်ဒါမိသားစုဆက်လက်ကျွန်တော်တို့စိတ်မကောင်းပါဘူးအဲနောက်တစ်ခုကတိုင်းပြည်မှာအမတန်ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေတဲ့ကာလအဲ့ကာလကြီးမှာဘလို့ဖြစ်ဖြစ်နေပေါ်ဆိုတာကတော့ဘလို့မှကျွန်တော်တို့နိုင်ငံအတွက်အင်းကြီးမကောင်းနိုင်ပါဘူး
အခုလိုမျိုးထိုင်းနိုင်ငံဘက်ကနေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ AAC ဦးစီးချုပ်ရဲ့မိသားစုကိုဖမ်းဆီးထိန်းသိမ်းပြီးမြန်မာစိုးရလက်ကိုအနှံတဲ့ကိစ္စအပေါ်မှာတော့ဒါဟာနှစ်နိုင်ငံကြားအထူးသဖြင့်အာဆီယံနိုင်ငံအချင်းချင်းတန်တမန်ရေးနဲ့ဥပဒေကြောင်းအရပူးပေါင်းဆောင်ရွက်မှုတစ်ခုအဖြစ်ထိုင်းနိုင်ငံမှာနှစ်ရှည်လာများအခြေစိုက်နေထိုင်ခဲ့တဲ့မြန်မာရေးလေလာခဲ့ခတ်သူဦးအောင်သူငင်းကသုံးသပ်ပါတယ
်ဒီလိုပြထိုင်းအစိုးရကတော့ဒီအာဆီယံတစ်ခုလုံးကတော့ကျွန်တော်ထင်တဲ့အခြေအနေကအရင်ကနေတော့မတူတော့ဘူးပြအရင်တော့တမျိုးပေါ့နော်ဆီအစိုးရဖြစ်တော့အခုနောက်ပိုင်းမှာကျတော့ဒီအာဆီယံနိုင်ငံချင်းချင်းဆက်ဆံရေးတွေမှာဒီတနိုင်ငံကတောင်းဆိုရင်တနိုင်ငံကလုပ်ပေးရတဲ့အားမျိုးကြီးရှိပါတယ်ဆိုတော့အဲ့တော့အရင်အခြေအနေတိုင်းဟိုမသိချင်အောင်ဆောင်လာတာလို့ဒီလိုတချို့ထားမျိုးတွေကမရှိနိုင်ရောကြာအနေသား
ငင်းငင်းရဲ့စကားဝိုင်းတွေကိုထိုင်းနိုင်ငံချင်းမိုင်းတရုတ်နိုင်ငံကုမင်းစားတဲ့နိုင်ငံတွေမှာအဲ့ဒီနိုင်ငံတွေကလုံခြုံရေးတာဝန်ယူပြီးတာဝန်ခံကျင်းပပေးနေချိန်မှာအခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ AA ရဲ့စီဦးစီးချုပ်မိသားစုအပေါ်ကိုထိုင်းနိုင်ငံကဖမ်းဆီးထိန်းသိမ်းမှုကတော့အစိုးရနဲ့အပြစ်ခတ်မရက်ဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာကောင်းတဲ့လုပ်ရအဖြစ်လဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ရခိုင်နိုင်ငံရေးပါတီတွေဘက်ကရှုမြင်ကြောင်းပါရှင်